ယူကရိန်းနိုင်ငံမရီယိုပိုစစ်ကမ်းမြို့ကရုရှားတပ်တွေအဝိုင်းခံနေရတဲ့အဇော့စတာတပ်မဏိစစ်ရုံတွေကယူကရိန်းစစ်သားနောက်ထပ်ရာနဲ့ချီးပြီးလက်နက်ချခဲ့တဲ့အတွက်ဒီသတင်းပတ်ထဲမှာလက်နက်ချသူစုစုပေါင်း1930ရှိသွားပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကကြက်တဲ့ပရင်းနေမှာပြောပါတယ်။တပ်မဏိစစ်ရုံကနေရုရှားတပ်တွေကိုခုခံနေတဲ့ယူကရိန်းတပ်သားတွေလက်နက်ချတာကို ICRC နိုင်ငံတကာချက်ချင်းဖွဲ့ကအင်္ဂါနေ့ကစတင်စည်းရုံးပြုစုနေတာဖြစ်ပြီးကျတဲ့ပြင်းနေမှာလဲဆက်ပြီးလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီစစ်တုံးပန်းတွေကိုထိမ့်သိမ့်တဲ့နေရာစီကို ICRC ကနေပို့ပေးတာမဟုတ်ဘဲတဦးချင်းရဲ့အမီမိုးရဲနဲ့အနီးဆက်ဆုံးဆွေမျိုးလိုကိုကြီးအချက်လက်ပုံစံဖြင့်စည်းရုံးတွေကိုပြုစုပေးတာဖြစ်ပြီးဒါဟာအဖမ်းခံရသူတွေကိုသူတို့ရဲ့ဆွေမျိုးမိသင်္ဃာတွေအဆက်အသွယ်လုပ်နိုင်မှုဖြစ်ကြောင်းပြောပါတယ်။အခုလိုလက်နက်ချတဲ့ယူကရိန်းစစ်သားအရေးအတွက်နဲ့ပတ်သက်ပြီးရုရှားရဲ့သတင်းထုတ်ပြန်မှုကိုယူကရိန်းအာဏာပိုင်တွေကတော့အတိမပြုသေးပါဘူးဒီစစ်တုံးပန်းတွေကိုအရက်သားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုကိန်းတွေမှာပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှာဖြစ်ကြောင်းရုရှားစုံစမ်းရေးဌာနကပြောကြားနေချိန်မှာပဲယူကရိန်းဘက်ကတော့သူတို့ကိုအကျဉ်းသားလဲလှယ်အစီအစဉ်နဲ့ပြန်ပြီးခေါ်ယူနိုင်မှုအတွက်မျှော်လင့်နေတာပါ